VOA သတင်းဌာနအပါအဝင်အမေရိကန်အစိုးရရုပ်သံလွှင့်ဌာနတွေကိုကြီးကြပ်တဲ့ US Agency for Global Media USAGM အကြီးအကဲအဖြစ်သမ္မတဒေါ်နယ်ထရန့်ရွေးချယ်ထားသူကိုအထက်သွတ်တော်ကအတည်ပြုလိုက်ပါပြီ။မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူ Michael Peck အနေနဲ့ USAGM ကို၃နှစ်အုပ်ချုပ်ဖို့ Republican အမတ်အများစုဖြစ်တဲ့အထက်သွတ်တော်မှာထောက်ခံမဲ53မဲကန့်ကွက်မဲ38မဲနဲ့ကြားသာရေးနေတော့ကအတည်ပြုခဲ့တာဖြစ်ပါတယ်။သူစီပွားရေးမှာဗန္ဒာကြီးကိစ္စတွေနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေရှိနေတာကိုဒီမိုကရက်တစ်ပါတီအမတ်တွေဘက်ကစိုးရိမ်နေတာကြောင့်သူ့ကိုခန့်အပ်တဲ့မတင်အထက်လွှတ်တော်မှာနှစ်နှစ်လောက်စဉ်းစားခဲ့ကြတာပါ Michael Peck ဟာသူ့ရဲ့ Meaningful Productions ထုတ်လုပ်ရေးလုပ်ငန်းကနေမှတ်တမ်းရုပ်ရှင်အများပြားကိုရေးသားရိုက်ကူးထုတ်လုပ်ခဲ့ပါတယ်အများစုကိုလည်းအများကြီးသူပါ CBS လုပ်တံခွင့်လုပ်ငန်းကနေပြသခဲ့ပါတယ်သူဟာ American က Conservatives အတွေ့အမြင်ရှိတဲ့တက်သည့်ပညာရှင်များအဖွဲ့Claremont Institute မှာအမှုဆောင်အရာရှိချုပ်လုပ်ခဲ့သလိုတည်ကြားလွတ်လပ်တဲ့အစိုးရဌာနတစ်ခုဖြစ်တဲ့ National Endowment for the Humanities နဲ့ Corporation for Public Broadcasting Pravita ဖွဲ့စည်းပြီးမှလည်းတာဝန်တွေယူခဲ့ပါတယ်။ Tamara Trump အတွက်အရင်ကအဓိကမဟာဗျူဟာရေးဆွဲခဲ့သူလည်းဖြစ် Breitbart News ကိုတည်ထောင်သူလည်းဖြစ်တဲ့ Stephen Bannon နဲ့လည်းရုပ်ရှင် project တွေကိုအတူတွဲလုပ်ခဲ့မှုပါတယ်။ VOE ရဲ့ရုပ်မြင်သံကြားအပိုင်းဖြစ်လာခဲ့တဲ့US Information Agency ရဲ့ကမ္ဘာတဝန်းဂျိုသူဆက်သွယ်ရေးကွန်ရက် WorldNet မှာလည်းညွှန်ကြားရေးမှူးအဖြစ် Michael Peck တောင်းဝင်ထမ်းဆောင်ခဲ့ပူပါတယ်။ USAGM လုပ်ငန်းကြီးတစ်ခုလုံးမှာအလုပ်လုပ်နေကြတဲ့သတင်းတောက်တွေအားလုံးဟာသတင်းတွေကိုဘလို့ပြောပါဆိုတဲ့နိုင်ငံရေးချွတ်မမှုမရှိဘဲအလုပ်လုပ်နေကြတဲ့ဆိုတဲ့ယုံကြည်မှုနဲ့လည်းပတ်နေကြတာဖြစ်လို့ဒီယုံကြည်မှုပြတ်သွားရင်လုပ်ငန်းကြီးတစ်ခုလုံးကိုထိခိုက်လိမ့်မယ်လို့သူ့ကို USAGM အကြီးအကဲခန့်တယ်မတင်ပြီးခဲ့တဲ့စက်တင်ဘာလမှာလုပ်ခဲ့တဲ့တော်တော်ကြားနာပွဲတော်က Michael Peck ကပြောကြားခဲ့ပါတယ်